ွှေတက်ထုထွက်ရှိရာမိုင်းအောင်ရွှေတွင်းနေမှာအရင်ကရွှေတူးဖော်မှုလုပ်ငန်းတွေကိုတနိုင်တစ်ပိုင်းတူးဖော်လုပ်ကင်ခဲ့ကြပေမဲ့ပြီးခဲ့တဲ့2010ခုနှစ်ကစလို့ဘဟိုးလို့ခေါ်တဲ့မြေတူးဆက်ကြီးတွေအသုံးပြုပြီးရွှေကိုရှာဖွေလာကြတာဖြစ်ပါတယ်။မိုင်းအောင်ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေကနေခေါင်းတုံးချောင်းတစ်လျှောက်စီးဆင်းလာတဲ့ရွှွင့်ရည်တွေဟာမိုင်းအောင်ရွာရဲ့ယာနဲ့ချီတဲ့လက်မြေတွေကိုစီးဝင်တာတွေရှိတာကြောင့်လက်မြေတွေပျက်စီးတာကိုကျွန်တော်တို့တွေ့ရှိခဲ့ပါတယ်။လက်ရမြေတွေပျက်စီးတာဟာမိုင်းအောင်မှာတရားမဝင်ရွှေတူးဖော်မှုလုပ်ငန်းတွေကနေဖြစ်လာတဲ့နောက်ဆက်တွဲစိုးကျိုးတွေဖြစ်တယ်လို့ကျေးရွာဒေသခံရောက်ွက်အုပ်ချုပ်ရေးမှူးဟွန်တူးကပြောပါတယ
်။မိုင်းတော်ရွာအစတုန်းကတော့လေခွင်းနေပေါ့နော်။အခုဒီရွှေရင်းတွေကမရှိသေးဘူး။ရွှေရင်းတွေကတော့လက်လက်လို့စားလုပ်တဲ့အခါကျတော့ဘာမှတော့မပြည့်စည်ဘူးပေါ့။တော်တောင်လည်းမပြည့်စည်ဘူး။ခုကတော့စည်ရန်တရားနဲ့ဝင်လာပြီးတော့လုပ်ကြတယ်။အကုန်လုံးပြည့်စည်သွားတာပဲ။တောင်ကြီးတွေခုတော့စည်ရန်တရားတွေဝယ်တဲ့အခါကျတော့တဘာဝမီတွေအကုန်လုံးဆုံဆုံသွားပြီပေါ့
။အင်းတော်ကြီးကန်တက်ကိုဖြည့်စည်ဆင်းသွားတဲ့ခေါင်းတုံးချောင်းဟာမိုင်းတော်ရွာရဲ့အထက်ပိုင်းမှာရှိတာဖြစ်ပါတယ်။အဲဒီကစည်ဆင်းလာတဲ့ချောင်းရည်တွေဟာမိုင်းတော်ရွာရဲ့အောက်မှာရှိတဲ့လေမြေတွေကိုစီးဝင်နေတာလည်းဖြစ်ပါတယ်။မိုင်းနောင်ကြေးရွာဟာအင်းတော်ကြီးကအနီးကကြေးရွာတွေပါဖြစ်ပါတယ်။စင်ပြေတော့မြနန္ဒာရွာမှစူစည်းနဲ့ဗိုတဲကုန်းရောက်ွက်ဆိုပြီးရောက်ွက်၅ခုကိုစုပေါင်းပြီးမိုင်းနောင်ရွာလို့အမည်မှဲ့ခေါ်တာဖြစ်ပါတယ်။ရွာရဲ့ကာလာမတစ်ချောင်းနဲ့ရွာထဲမှာတော့ပုံစံမျိုးစုံနဲ့ဖွင့်လှစ်ထားတဲ့ရွှေရောင်းဆိုင်တွေနဲ့ရွှေပရင်ဆိုင်တွေကိုလည်းတွေ့ရပါတယ်။မိုင်းနောင်ရွှေရင်းကနေရှာဖွေရရှိတဲ့ရွှေတက်ထုတွေကိုအဲ့ဒီရွှေဆိုင်တွေနဲ့ရွှေပရင်ဆိုင်တွေမှာအယောင်းဝယ်ပြုလုပ်ကြတာဖြစ်ပါတယ်။မိုင်းနောင်ကြေးရွာဟာအကျယ်ဝန်းအဖြစ်၃ပိုင်ကျော်လောက်ကျယ်ဝန်းမယ်လို့ခန့်မှန်းရတာဖြစ်ပါတယ်။မိုင်းနောင်ကြေးရွာကိုဝင်လိုက်ပြီဆိုတာနဲ့သွန်မိုးပြင်ကနေအိမ်တွေကိုတွေ့ရမှာဖြစ်တယ်လို့ကချင်ရိုးရာပုံစံနဲ့စောက်လုပ်ထားတဲ့ရိုးရာနေအိမ်တွေကိုလည်းတွေ့ရမှာဖြစ်ပါတယ်။ရွာထဲမှာတော့ကချင်လူမျိုးတွေစုပေါင်းနေထိုင်တဲ့နေရာကိုကချင်ရောက်ွက်လို့ခေါ်ကြတယ်လို့ရှမ်းနီလူမျိုးတွေစုပေါင်းနေထိုင်တဲ့နေရာကိုရှမ်းနီရောက်ွက်လို့ခေါ်ကြတာဖြစ်ပါတယ်။ရောစောကန်ကောထီလင်းသမောက်စတဲ့ဒေသတွေကစီးပွားရေးအခွင့်အလမ်းအတွက်ပြောင်းရွှေ့ရင်းမိုင်းနောင်ကျွရမှာအခြေကျနေထိုင်ကြသူတွေလည်းရှိပါတယ်။ဒေသခံအများစုဟာလေယာဉ်လုပ်ငန်းကိုအဓိကထားလုပ်ကင်ကြပြီးတချို့ကတော့ရွှေကိုတနိုင်တစ်ပိုင်းတူးဖော်ရှာဖွေပြီးဝမ်းရည်အတွက်ဖြည့်ရှင်းကြသူတွေလည်းရှိပါတယ်။မိုင်းနောင်ရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေရှိရာရွှေရောကိုကျွန်တော်တို့သွားလေ့လာရမှာတော့ဘဟိုးလို့ခေါ်တဲ့မြေတူးဆက်ကြီးတွေ၄၅စီလောက်ဟာမိုင်းနောင်မြေသားတွေကိုတူးဆွပြီးရွှေကိုရှာဖွေနေကြတာကိုတွေ့ရပါတယ်။ဒေသခံတွေရဲ့ပြောပြချက်အရအရင်မိုင်းနောင်ရွာဟာရွှေတက်ထုအပြင်ပြင်ကတို့ပင်တွေပါထွက်ရှိတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့၅နှစ်လောက်ကစပြီးရွှေတက်ထုရှာဖွေရေးတွေကိုအကြီးကျယ်လုပ်ကင်ခဲ့ရာကအပင်တွေကိုခုန်လှဲဖျက်ဆီးမှုကြောင့်တဘာဝတောရိပ်တောင်ရိပ်တွေလည်းတဖြည်းဖြည်းပျောက်ကွယ်လာတာဖြစ်တယ်လို့မိုင်းနောင်ဒေသခံဦးတင်ထွန်းကပြောပါတယ်။
ဒီလောက်တဲ့လူကတော့ဆက်တင်နဲ့လှုပ်ချွလဲလေပျက်စီးရအောင်ပျက်စီးသူရှိုအားချားရှူပြောင်းနေတာပြောင်းမယ်အဲ့လိုပဲဖြစ်နေကြတာပါအခုမိုင်းအောင်ချောင်းအောက်ပိုင်းရွာလေးရဆိုတော့ရှိပြောင်းရမလို့ဖြစ်နေတယ်အဲ့ဒီနေရာကလည်းဘယ်လိုလဲဆိုတော့နှုန်နေကကုန်းညစ်တဲ့ညစ်တဲ့ညစ်တဲ့နှုန်နေနှုန်ရည်တွေကလည်းဝင်အဲ့ဒါပျက်စီးနေတာပါမိုးရင်းတိုင်ကရည်ရည်နှုန်နေညစ်နေတော့အောက်ပိုင်းကျတော့လေချောင်းကခေါ်လာတော့နေလို့မရတော့ဘူးလေမိုးရင်းတိုင်ကသမင်းချက်စားဖို့ခက်တယ်ချွေလုံးကနေပတ်သက်တော့ကျွန်တော်တော့မလူလားဘူးပေါ့ဗျာနောက်တစ်ခါဘူးရစီဝါနဲ့လူငယ်ပိုင်းတွေကအများကြီးပျက်စီးနေတာဘူးရစီဝါရဲ့ကျွန်တော်တို့ကလုံးဝမလိုလားဝေးတာကိုတော့
မိုင်းနောင်မှာရွှေတက်ထုတူးဖော်မှုလောက်ကင်နေကြတာကိုဒေသခံအများစုကမလိုလားကြတာဖြစ်ပါတယ်တနိုင်တစ်ပိုင်းရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေကိုမကန့်ကွက်ပေမဲ့ဆယ်ရန်နေရာကြီးတွေအသုံးပြုပြီးရွှေရှာဖွေမှုကိုတော့ရပ်ဆိုင်းစီကျင်ကြတာဖြစ်ပါတယ်ရွှေတူးဖော်မှုလုပ်ငန်းတွေကြောင့်ကြေးရွာပိုင်းမြေနဲ့နေအိမ်တွေကလည်းတဖြည်းဖြည်းနဲ့ရွှေလောက်ကွက်နေရာတွေဖြစ်လာနေတာပါရွှေလောက်ကွက်နေရာတွေအတွက်ရွာတွေကအိမ်တွေကိုဖျက်ရှားကိုင်းပြီးလောပန်းတွေကတခြားမြေနေရာမှာပြန်အစားပေးပြီးရွာတွေအထိရွှေရှာဖွေမှုတွေလုပ်နေကြတာဖြစ်ပါတယ်။ဒီလိုဖြစ်နေတဲ့ရွာသူရွာသားတွေရဲ့အခြေအနေကိုကာကွယ်ပေးဖို့ဘသူမှတာဝန်ယူဖြစ်ရှင်းပေးတာမျိုးတော့မရှိပါဘူး။ရွှေတက်ထုထွက်ရာမိုင်းနောင်ရွာဟာအစိုးရအာဏာတက်ရောက်တဲ့နယ်မြေတစ်ခုဖြစ်တယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့စိုးမိုးထားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။မိုင်းနောင်ရွှေတွင်းနေရာတွေကအရင်ကအစိုးရတပ်မတော်နဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA အဖွဲ့ကြားအမြဲလိုလိုတိုက်ပွဲဖြစ်တဲ့နေရာတခုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။မိုင်းနောင်မှာတရားမဝင်ရွှေတူးဖို့မှုလုပ်ငန်းတွေကိုဥပဒေအရထိရောက်တဲ့အရေးယူမှုတွေပြုလုပ်ပေးဖို့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုကြေးရွာဒေသခံတွေကအချိန်ချင်းတိုင်ကြားတာတွေရှိပေမဲ့ပြည်내အစိုးရအဖွဲ့အနေနဲ့ထိရောက်တဲ့တားဆီးမှုမျိုးကိုမလုပ်ပေးနိုင်ဘူးလို့ဒေသခံရွာသားတူဖြစ်တဲ့ဦးမျိုးချက်ကပြောပါတယ
်။ရွှေလောက်စားတာတော့ ရှေ့လူကြီးသူမတွေပြောစကားအရတော့လွတ်လပ်ရေးရပြီးတဲ့လက်လုံလက်စားတရားလုံးရွှေလုပ်ငန်းလေးနဲ့ပဲအသက်မွေးမ်းကြောင်းလုပ်ခဲ့တာဒီ2010ရဲ့နောက်ပိုင်းမှာတော့အဲရန်တရားကြီးတွေကလည်းပေါ်လာတယ်တထေးတွေကလည်းအရင်ကြီးထောင်နိုင်တဲ့လူတွေကလည်းဝိုင်းလှုပ်လာတဲ့အတွက်အခြေအနေကဆိုးဝါးလာရေရှည်လည်းမခံနိုင်တော့ဘူးမခံနိုင်တဲ့ခြေရာအတွက်ဒါအန္တရာယ်ရှိပါတယ်ဒီလုပ်ငန်းကိုလူအများစုကတော့လှုပ်ရှားတဲ့လူကလွဲလို့လယ်သမားနဲ့အများစုကတော့ဒီလုပ်ငန်းတွေကိုရပ်ဆိုင်ပေးခြင်းပါတယ်အထက်ကအမျိုးမျိုးတင်ပြတော့လဲတခါမှလာရောက်ပြီးတော့အရေးယူတာတို့ဖယ်ရှားတာတို့မရှိပါဘူး
ပေ150လောက်အနက်ရှိတဲ့မိုင်းနှောင်ရွှေတွင်လုတ်ွက်တွေဟာရွာရဲ့အနီးတစ်ဝိုက်နားမှာရှိတာဖြစ်ပါတယ်။အိမ်ရဲ့အတွင်းကနေကြည့်ရင်တော့ရွှေတွင်ရဲ့အနက်ကိုမြင်ရတဲ့အထိရွှေတွင်လုတ်ွက်တွေဟာရွာနဲ့အတော်နီးတာဖြစ်ပါတယ်။တချို့နေအိမ်တွေဟာရွှေတွင်နဲ့ဆယ်ပေတာတာလောက်တာဝေးတာတွေ့ရပါတယ်။ဆယ်ရန်နေရာကြီးနေတဲ့ရွှေတူးဖော်မှုကြောင့်ရွှေတွင်နဲ့နီးတဲ့အိမ်တွေဟာမိုးရသည်မှာမြေပြိုမှုအန္တရာယ်ကိုလည်းစိုးရိမ်ရတာဖြစ်ပါတယ်။ကလေးရှိတဲ့မိခင်တွေဟာသူတို့ရဲ့သားသမီးတွေအတွက်လည်းရွှေရင်းနဲ့ကြမဲ့အန္တရာယ်ကိုစိုးရိမ်နေကြရတယ်လို့မိုင်းနှောင်ဒေသခံမျိုးသမီးတူကပြောပါတယ်
။ရွာနားမှာလုတာတော့တဘာဝမကြောက်ဘူး။တဘာဝလည်းမကြောက်ဘူး။လှုပ်လည်းမလှုပ်စီခြင်းဘူး။လှုပ်စီခြင်းနဲ့စိတ်လည်းမရှိဘူး။ဘာကြောင့်မလို့ဆိုတာသားသမီးမြင့်ငယ်လေးတွေကကိုသားသမီးတာမကောက်ဘူး။တမယသားသမီးတွေကဘာဒုက္ခရောက်မှစိုးရိမ်လဲ။ကိုမြေးတွေလည်းဒုက္ခရောက်မှစိုးရိမ်လဲကျွန်တော်။ဘာကြောင့်မစိုးရိမ်လဲလို့ဆိုတာအဲ့ဒီစားဖို့နေကြီးကစိုးရိမ်တာအပြင်နောက်ပြီးတော့ကလေးတွေကျန်းတဲ့တွေကြလိုက်ပြူလိုက်လို့ရှိရင်ဘဒုဗရေမကြိုးအောင်ကျွန်တော်တို့ပဲရင်ကြိုးရမှာ။အဲ့ဒါကြောင့်မို့လဲရွာနားမှာကျန်းနေလည်းမလှုပ်စီခြင်းဘူး။ပြောလို့ဆိုလို့မရလို့တာကျမတို့ကနေနေရတာ
မိုင်းနှောင်ရွာဒေသခံအများစုဟာရွှေတက်ထုတူးဖော်ရေးလုပ်ငန်းတွေလုပ်ကင်နေကြတာကိုအကြောင်းမဲ့မကြိုက်ကြတာတော့မဟုတ်ပါဘူးရွှေတူးဖော်မှုလုပ်ငန်းဝင်ကနေကြလာတဲ့ရွှွင့်ရည်တွေဟာလေယာမြေတဲကိုဝင်ပြီးလေတွေကိုပျက်စီးစေတာပါတွင်းနဲ့ကြီးတွေကိုတူးတာကြောင့်မိုင်းနှောင်မြေရောက်ရေကြောတွေဟာခန်းချောက်လာမှုကြောင့်တောက်ရည်သုံးရည်ရှားပါလာနေတာတွေနောက်တစ်ခုကအလွယ်တကူရရှိနေတဲ့မိုးရစ်ဆေးဝါးတွေကြောင့်ဆေးဆွဲသူတွေဟာရွာကနေအိမ်တွေမှာရှိတဲ့ပစ္စည်းခိုးယူတာတွေများပြားလာနေတာကြောင့်မိုင်းနှောင်မှာရွှေလုတ်ွက်တွေကိုတားဆီးပေးဖို့ဒေသခံတွေကအလိုရှိနေကြတာဖြစ်ပါတယ်။ဒေသခံတွေရဲ့အကူအညီနဲ့ခေါင်းတုံးချောင်းဘေးတလျှောက်မှာရှိတဲ့ရွာတွေနဲ့လယ်မြေတွေကိုကျွန်တော်တို့တွားရောက်လေ့လာခဲ့ပါတယ်။ချောင်းတလျှောက်အနီရောင်ရွှွင့်ရည်တွေဟာအာဆီယံမွေးနေ့စည်းဝင်အင်းတော်ကြီးကန်တဲ့ကိုစီးဝင်နေတာဖြစ်ပါတယ်။ခေါင်းတုံးချောင်းကစင်ရိုးဘော်ကလမ်းတလျှောက်ဘေးမှာရှိတဲ့နေအိမ်တွေဟာချောင်းနဲ့တပြေးညီဖြစ်ဖို့အနည်းငယ်သာလိုတော့တာတွေ့ရပါတယ်။ဒါမဲ့မိုးရွာတီမှာချောင်းရီရှမ်းမှုကြောင့်ရွာတွေကိုရေလွှမ်းမှုမှာကျေးရွာဒေသခံတွေကစိုးရိမ်မှုတွေရှိနေကြတာဖြစ်ပါတယ်ဒေသခံတွေဟာသူတို့ကြုံတွေ့နေရတဲ့လူမှုရေးစီးပွားရေးပြဿနာတွေကိုဖြေရှင်းပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတက်ကိုမျှော်လင့်နေတယ်လို့မိုင်းနှောင်ရွာကဒေါ်ကျော်မြတ်ကအခုလိုပြောပြပါတယ
်ဒေါ်အောင်ဆန်းစုကြည်အာနာလွဲပြီးတာရဲ့နောက်ကတော့အန်တီတို့လည်းဒီရွာရဲ့ရွာသားရဲ့အခြေခံအနေနဲ့အန်တီတို့နောက်ကကြတော့လက်ခံမှာမဟုတ်ပါဘူးအားလုံးကဝိုင်းဝန်းပြီးတော့လက်မှတ်ထိုးပြီးတော့ဖြစ်ဖြစ်တိုင်စာတက်တင်လည်းတရမှာပါတမရာထီပေါ့နော်အလောက်ထည့်အောင်ဆိုးွားတဲ့အတွက်အန်တီတို့မှာလိုအပ်မဲ့တာဝန်တွေရှိပါတယ်ပြီးတော့လည်းအားလုံးလက်တွဲပြီးတော့လှုပ်ဆောင်တဲ့ရင်လှုပ်ဆောင်အားမှာပါဒါကြောင့်မို့အဆိုးအဝါဆုံးဖြစ်တဲ့ကျွန်တော်တို့မိုင်းနှောင်ကိုပေါ့နော်အတက်နိုင်ဆုံးကျွန်တော်တို့ကာကွယ်ဖို့ဆုံးဖြတ်ထားပါတယ
်မိုင်းနှောင်မှာဘလောက်ပဲရှည်ထွက်တဲ့စူးစီအချိန်ကာလတစ်ခုရောက်ရင်တော့တယန်ဇာတာတွေဟာတူဖော်ရင်ကုန်ခန်းသွားမှာဖြစ်ပါတယ်။ငါးနှစ်လောက်ဆယ်ရန်နေရာကြီးတွေနဲ့ရွှေရှားဖွေခဲ့တဲ့အကျိုးဆက်ဟာဒေသခံတွေရဲ့စိုက်ပျိုးရေးနဲ့တဘာဝပတ်ဝန်းကျင်ရဲ့ဂေဟစနစ်ကိုပျက်စီးစေတာတေချာနေတာဖြစ်ပါတယ်။ဒီလိုသာဆက်လက်တူဖော်နေမယ်ဆိုရင်ဒေသခံတွေရဲ့လက်ကျန်လဲရမြေတွေပျက်စီးစေမှာဖြစ်တယ်လို့အာဆီယံမွေးနေ့စည်းဝင်အင်းတော်ကြီးကန်ရဲ့အနီးအနားမှာရှိတဲ့မိုင်းနှောင်ရွာရဲ့တဘာဝပတ်ဝန်းကျင်ပျက်စီးမှုဟာလည်းပုံမိုဆိုးလာစေမှာဖြစ်ပါတော့တယ်ခင်ဗျာ။